မနေ့ကဖျက်တမ်းခဲ့တဲ့64နှစ်မြောက်အာဇာနီနေ့မှာအာဇာနီဂူပိတ်မှန်ကိုလူတွေထောင်နဲ့ချီတွားရောက်ဂါရဝပြုခဲ့သူတွေကိုအာဏာပိုင်တွေကအဖမ်းဆီးမရှိခဲ့တာအာဇာနီဗိမာန်မှာကျင်းပတဲ့အခမ်းအနားကိုလွန်ခဲ့တဲ့9နှစ်တာအတွင်းပထမဦးဆုံးအကြိမ်ဖြစ်ဒေါအောင်ဆန်းစုကြည်တက်ရောက်ဂါရဝပြုခဲ့တာရန်ကုန်မြို့နဲ့နယ်မြို့တချို့မှာအော်အော်ဆွဲတံတချို့ပေါ်ထွက်ခဲ့တာတွေဟာနှစ်ပေါင်းများစွာအတွင်းထူးခြားမှုဖြစ်တယ်လူလေးလာသူအများစုကမှတ်ချက်ပြုကြပါတယ် NLD ပါတီရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းသူရဦးတင်ဦးကဆိုရင
်အကောင့်မြင်ပါတယ်ပေါ့နော်အကောင့်မြင်ပြီးတော့လည်းနောက်ကဆက်လက်ကောင်းမှုဆိုတာကတော့မပြောနိုင်သေးဘူးပေါ့နော်ပြီးခဲ့တဲ့ကိစ္စအတွက်ကတော့အကောင့်မြင်ရမှာပေါ့ဗျာသူတပင်ကတော့ဒီနှစ်ကတော့လှုပ်တာကထူးထူးခြားခြားလေးဖြစ်သွားတာပေါ့နော်ဒေါက်တာသူကြီးကလည်းပဲအဆုံးတော့အဖွဲအကြာကြီးခံပြီးတဲ့နောက်ပိုင်းမှာဒါလွတ်လာတဲ့အနေနဲ့ဒါသူတွားရောက်ပြီးတော့ကဖခင်နဲ့တကွာအကြောင်းဆုံးတွားမြတ်တော့အာဇာနည်ကောင်းဆောင်ကြီးများကိုအလေးပြုရတာကနောက်သူကိုယ်တိုင်လည်းပဲသူ့ဟာသူမိသားစုအနေနဲ့တွားပြီးတော့ကိုယ်အလေးပြုနိုင်တာကာရောပြုနိုင်တာလည်းတစ်ခုပေါ့နော်နောက်တစ်ခုကလည်းအဖွဲချုပ်အနေနဲ့လည်းပဲအစီအစဉ်ကတော့တော်တော်ကြီးကြီးကျယ်ကျယ်ခန်းခန်းနာနာလုပ်နိုင်ပြီးတော့လူပေါင်းထောင်ချီပြီးတွားကြတာပေါ့နော်ဒါပေမဲ့လို့လည်းပဲခိုးရောက်တဲ့အခါမှာတော့ဘာပြောပြောသူတို့အစီအစဉ်နဲ့သူတို့ငှောက်ဆိုတော့ငှောက်ဆိုတော့ကာရောပြုနေနေဆိုတဲ့ဥစ္စာကလည်းပဲဒါချုံးမုံသွားတဲ့ကိစ္စဘာမှအထင်ကုန်မရှိဘူးဒီနေ့ပေါ်မှာတော့ထူးကြတယ်ပေါ့ဗျာဆိုလိုတာကတော့ဗျာတဘောကတော့ဘယ်ဟာပဲလှုပ်လို့ဒီလိုကျွန်တော်တို့နှီးနှိုင်းပြီးတော့အဖြေရှာပြီးလှုပ်ရင်ပြည်လေတယ်ဆိုတဲ့တာရကအနေနဲ့တော့ကျွန်တော်ဝင်းသာစရာကျင်းတ်စရာဖြစ်တယ
်အလားတူအာရှတော်ဝင်ဆေးရုံကနေခိတ္တခွင့်ယူပြီးအာဇာနီဂုံးကိုတွားရောက်ချီတက်ဂါရဝပြုခဲ့တဲ့ NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်သူဖြစ်သူဦးဝင်းတေကလည်းမြင်တွေ့ခဲ့ရတဲ့ထူးခြားမှုတချို့ကိုဒီလိုပြောပြပါတယ
်ကျွန်တော်ကတော့ဒီလိုအာဇာနီကိုမတွေ့တာကြားလာပြီကျွန်တော်ကများပြီအဲ့တော့မတွေ့တော့တော့ဘာလို့လဲကျွန်တော်ကဥဒီအိမ်မှာလေးလုပ်တဲ့အာဇာနီကိုတွေ့ရတာဟုတ်အခုဒီနေ့ကြားလာခါကျတော့ဒီလိုအာဇာနီကိုချီတက်ဖို့လုပ်တယ်ကွာနော်ဒါဒီပြမဆေးသမားကြီးဝိုင်းဆေးသမားကြီးဘုလုံးကိုသူဖိတ်နိုင်ရဲ့လူငယ်ကြီးအားလုံးတွေ့ရမှာရတယ်ဆိုတော့တော်ကူဖြစ်ဖြစ်ရရှိတော့ကျွန်တော်အာဂမီကိုဘုံဒါကကျွန်တော်ချစ်တယ်ရကျွန်တော်ဆိုတော့အရေးကြီးတဲ့ဒီရှင်ရှားမှုတစ်ခုဖြစ်တယ်လို့ပြောလို့ရတယ်ပေါ့ဗျာ
လွန်ခဲ့တဲ့နှစ်တွေတုန်းကဆိုရင်အာဇာနီနေ့မှာအလန်တိုင်တဝက်ထောင်လို့တားမြစ်ခံရတာတွေဗိုလ်ချုပ်အောင်ဆန်းရုပ်ထုကိုအလေးပြုမိလို့ထိမ့်သိမ့်ခံရမှုတွေရှိခဲ့ပါတယ်ဒီနှစ်မှာတော့ရွှေကုန်းတိုင်း NLD ရုံးချုပ်ကနေအာဇာနီဂုံးအထိလူ 3,000 လောက်ချီတက်ခဲ့ကြပြီးမဲ့အတားအဆီးအနှောက်အယှက်မရှိခဲ့ပါဘူးဒါပေမဲ့လည်းဒီအခြေအနေကိုကြည့်ပြီးအစိုးရရဲ့သဘောထားပျော့ပြောင်းလာပြီဆိုတာကောက်ချက်ချဖို့စောလွန်းတယ်လို့ဥတင်ဦးနဲ့တကွရန်ကုန်မြို့ကနိုင်ငံရေးသမားကြီးတွေရောလူငယ်နိုင်ငံရေးသမားတွေကပါတုံ့တက်ကြပါတယ်NLD ရဲ့လှုပ်ရှားမှုတွေမှာတက်တက်ကြွကြွပါဝင်နေတဲ့လူငယ် hip hop အဆိုတော်ကိုဇေယျတော်ကဆိုရင
်အာဇာနီနဲ့ချစ်တဲ့ကာရဝပြည်ဝင်နဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကတော့ပြည်သူလူထုအနေနဲ့ဒီလိုချစ်တဲ့ကာရဝပြည်ဝင်ရခဲ့တာဖန်ပြီးမရှိခဲ့တာအဲဒီအချက်လေးတွေကိုပဲကြည့်ပြီးလက်ရှိအစိုးရအပေါ်သဘောထားပြောင်းလာပါပြီလို့တော့ဘယ်လိုလဲကိုကောက်ချက်မစွဲစေဘူးပေါ့အတော်တော်ကြည့်ရဲ့ခေါင်းဆောင်မှုနောက်မှာဟိုကျွန်တော်တို့အပါအဝင်ပြည်သူလူထုဟာမိမိတို့ရဲ့ရဆိုင်ခွင့်နဲ့မွေးရပါအခွင့်အရေးတွေကိုတောင်းဝန်တည်တောင်းဝန်ရှိရှိနဲ့တညီတညွတ်ထဲတောင်းဆိုရေးခဲ့တာဖြစ်တဲ့အတွက်ဒီအုပ်ချုပ်သူတွေအနေနဲ့အလေးထားစဉ်းစားပေးလိုက်ရတယ်လို့ကျွန်တော်မြင်ပါတယ
်အာဇာနီနေ့ကိုစစ်အစိုးရအဆက်ဆက်ကနှစ်ပေါင်းများစွာတားဆီးပိတ်ပင်မှေးမင်အောင်လှုပ်ဆောင်ခဲ့တာရှိပေမဲ့နိုင်ငံရေးနှိုးကြတဲ့လူငယ်တချို့ကြားမှာတော့အာဇာနီနေ့ကိုအလေးထားတာရှိပါတယ်အသက်32နှစ်အရွယ်မမြတ်သီရိကဆိုရင်ကိုပိုင်အသိစိတ်နဲ့မနေ့ကအာဇာနီဂုံးကိုအရောက်သွားခဲ့တယ်လို့ပြောပြပါတယ်
မနေ့စနေ39မိနစ်မှာအလေးကြီးပါတယ်။ပေါ်ပေါ်ဆွဲပြီးအဲ့ချိန်မှာတင်းတင်းကျပ်ကျပ်အလေးကြီးခဲ့။အားပြီးတော့အာဇာနီတိတ်မှန်တို့တော့ပြီးတော့ကိုကျုံနဲ့ကြာဆုံးနေပြီးအာဇာနီကောင်းဆောင်ရင်းလည်းအလေးကြီးခဲ့။အားပြီးတော့ကိုကျုံရတိုင်းတို့တော့ခဲ့။သူငယ်တည်းအနေနဲ့ပါလေ။ဘောင်းရိုးရဲတည်းဒီငယ်အဲ့လိုမျိုးတက်စီခင်းနဲ့ဆန်လိုက်လည်းပေါ်လာတယ်။ဘောင်းမို့အာဇာနီလေးဆိုရအသေးသေးဘူးပေါ့နော်။ဘောင်းရိုးရဲတည်းဒီအဲ့လိုမျိုးဖြစ်လာအောင်လို့ရိုးရဲတည်းဒီတက်စီခင်းရင်းနဲ့စိတ်နဲ့ move on ခြင်းနဲ့စိတ်နဲ့ပေါ်လာရဲပေါ့။
မျိုးဆက်တဲ့လူငယ်အများစုကတော့မမြသီရိလိုအာဇာနီနေ့ကိုအလေးထားအောင်မှန်းမသိကြတော့ပါဘူး။ဒါခစ်စနစ်နဲ့ဆိုင်တယ်လို့နာမည်ကျော် rock အဆိုတော်ကိုဇော်ဝင်းထွတ်ကသူဖြတ်တန်းခဲ့တဲ့64နှစ်မြောက်အာဇာနီနေ့အကြောင်းဒီလိုတုံ့သက်ပြပါတယ်
။ကျွန်တော်ပါတကယ်မှတ်တယ်ပြပါလား။စူရမာကောလင်းရှိတော့ထုံးစံတိုင်းကောလင်းရောက်ပြီးတော့စူခန်းတယ်မဟုတ်ကျွန်တော်ပြေးဆိုနေတော့အာကြီးရုံးပြရမယ်လို့အာဇာနီနေ့ပဲသူကစူရမာရဲ့ဒီဘက်ဖြစ်သူတွေအားလုံးကအဲ့လိုပါပဲဒီဘက် generation ကဒီခေတ်ချင်းတွေကလူတွေအာရုံရောက်တာခက်သွားတော့ဟို
ဒီနေ့အာဇာနီနေ့ရဲ့အထူးအခြားဆုံးတစ်ခုကမြန်မာနိုင်ငံတဝမ်းမှာဝန်ထမ်းချင်းအထိတ်မှတ်ဖြစ်နိုင်ငံတော်အလံတိုင်တဝက်လွှင့်တူမှုလုံးဝမရှိသလောက်ဖြစ်သွားတဲ့အခြေအနေပါအလံမထောင်ခဲ့ကြတာကြာပြီဖြစ်ပေမဲ့ဒီနေ့မှာတော့ပိုပြီးတော့တည်တာနေတာပါ အထူးသဖြင့်အစိုးရကပြဋ္ဌာန်းလိုက်တဲ့အလံသစ်ကိုမနှစ်သက်တာကြောင့်မထောင်ကြတာဖြစ်ပြီးအလံတဝက်ထောင်ရင်ဖမ်းဆီးခံရမှာစိုးရိမ်မှုရှိတာကြောင့်ရယ်အစိုးရရုံးနေမှာလည်းအလံထောင်ဖို့မညွန်ကြားတော့တာတွေကြောင့်မထောင်ကြတော့တာလို့အသက်80အရွယ်ရန်ကုန်မြို့ကပင်စင်စားအရာရှိကြီးတူကပြောပါတယ
်။တန်လန်းကိုကြည့်လိုက်လို့ဒီအလံတော်ဟော့စမတ်ဆိုရင်လောက်တဲ့အရှိမဖြစ်ရဒေါနာကရုပ်ရှင်လို့ဆိုလို့ရှိရင်အလံအပြည့်ကိုသူကထူထားတယ်လေ။အတိုင်တော့ချတာတော့ရှိမှမရှိတာသူကအဲ့ဒါကိုလည်းအနောက်မှလုပ်ဘူးလေလုပ်ရင်လည်းဖမ်းမှဖမ်းမှတော့မရှိဘူးကောနော်ငါကမှလည်းလွန့်ရအဲ့ဒီနိုင်ငံတော်အလံအစ်စ်မရှိဘူးကနောက်သူတို့နောက်ထပ်ထွန်တဲ့လေအဲ့ဒီရှမ်းအလံနဲ့ခက်ဆင်ဆင်ပေါ့ရှမ်းတော့အလံမှာအပြူဝိုင်းသူကတော့အပြူစတားပေါ့နော်
မန္တလေးတိုင်းကျောက်ပရောင်းမြို့မှာတော့အလံတစ်ကိုမကြိုက်ကြလို့တိုင်တဝက်မထောင်ကြတော့တာလို့ကျောက်ပရောင်းမြို့နယ် NLD စီယုံရေးအဖွဲ့ဝင်ဦးအေးခိုင်ကပြောပါတယ်
အဲ့ဒီတော့လမ်းမတက်လို့ကျွန်တော်တို့လည်းမထောင်ဘူးလမ်းအောင်ဆောင်လည်းတန်တာရှာမဲတဲ့အလန်တစ်ကလည်းကျွန်တော်ကမကျက်လို့အလန်ဟောင်းလည်းမထောင်တော့ဘူးအလန်တစ်လည်းမထောင်တော့ဘူးဒီကအလန်ဟောင်းတိုင်တော့အလန်တစ်မထောင်ချင်တော့ဆောင်ရအောင်အလန်ဟောင်းမကျက်ရင်လမ်းအောင်ဖြစ်နေလို့ရှိတယ်တိုင်းမပြေတဲ့စလေးကူလည်းကုစားကြည့်အဲ့ဒါကိုအစီအောင်နဲ့တကယ်ရဲတောင်နဲ့တကယ်ဗမာစီကိုဖော်ပြတဲ့အကြောင်းအဲ့ဒါမျိုးကိုတိုက်တယ်အဲ့ဒါယခုလိုအားကအလန်လူပုံနေလို့လို့ပါလို့လူအဲ့အရောင်းအဲ့ဒီမကြိုက်တာနဲ့ကျွန်တော်တို့ကအလန်စ်ကူနဲ့တဝက်လူထောင်းမယ်ဆိုရင်ဒီလက်ခံနဲ့အလန်ဟောင်းနဲ့တဝက်ထောင်းပြန်လာချာမတော့လို့ကျွန်တော်တို့အကုန်လုံးဘိုးဘော်ကိုကျွန်တော်အလန်ကိုမလို့တော့တဝက်လည်းမလို့တော့
လုံခဲ့တဲ့7နှစ်လောက်တုန်းကအာဇာနီနေ့မှာတိုင်တဝက်မထောင်ရဘူးလို့အရာဝတီတိုင်းမှာအာဏာပိုင်တွေအမိန့်ထုတ်ပြန်ခဲ့ပူတာကြောင့်အလန်တိုင်တဝက်ထောင်ရတဲ့သူအထူးနှဲပါသွားခဲ့ပါတယ်။ဒီနှစ်မှာတော့အဲ့ဒီလိုညွန်ကြားချက်ထုတ်ပြန်ထားတာမရှိပေမဲ့အလန်တဲ့ဝယ်ဖို့မတက်နိုင်သူများလို့မထောင်ကြတာလို့ဗိုလ်ကလေးမျိုးကန်တူကပြောပါတယ်
။ဒီမှာတော့လမ်းထောင်ပေါ်လမ်းတော်တော်လူတွေဒီမှာလမ်းတော်တော်ပိုင်ဆိုင်မှုရှိတယ်လို့လည်းဒီအဲ့ကြောင့်မထောင်ပါလည်းဖြစ်တယ်။အမှားတော့ပြောလည်းမပြောထောင်လည်းမထောင်နိုင်ဘူ
း။အာဇာနီနေ့ကိုဘသူကပဲမေ့မြအောင်ပဲလို့တိုင်းပြည်အတွက်အင်မတန်ကျေးဇူးကြီးမားတဲ့အာဇာနည်ကြီးတွေကြားဆုံးတဲ့နေ့ကိုမျိုးဆက်သစ်လူငယ်တွေကြားမှာရင်းနှွဲဆွဲမြဲတရိယာနေအောင်ပြောပြဖို့လူကြီးမိဘတွေမှာရောကျောင်းကဆရာဆရာမတွေမှာပါတာဝန်ရှိတယ်လို့မန္တလေးမြို့ကစာရေးဆရာနေဝင်းမြစ်ကထောက်ပြပါဗျာ။
အဲ့ဒီကျွန်တော်ဒီလိုရှင်နေပေါ့ဗျာတိုင်းပြည်နဲ့နိုင်ငံရဲ့ဆက်လက်ရေးစိတ္တကာကြီးတွေလက်သက်ရေးရအောင်ဆောင်ရွက်ပေးခဲ့တဲ့အာဇာနည်ကြီးတွေကိုတော့ကျွန်တော်တို့တန်းပြခလေးတွေကတော့မင်းတွေမမေ့အောင်လည်းကျွန်တော်တို့လုပ်ပြရမယ်ဥပဒေရှိတယ်ပေါ့ဗျာ
။ဒါကတော့မနေ့ကဖြတ်သန်းခဲ့တဲ့64နှစ်မြောက်အာဇာနည်နေ့ရဲ့ထူးခြားချက်တွေအကြောင်းစုစည်းတင်ပြခဲ့တာပါခင်ဗျာ
။နေ့လာနာလေး